ကာဇာဒေသကအစ္စရေးကိုရော့ကက်ဒုံးကြီးတွေနဲ့တိုက်ခိုက်နေတာကိုရပ်ဆဲမဲ့အကြောင်းပါလက်စတိုင်းဘက်ကဒီကနေ့မှပြောကြားပါရယ်။အီဂျစ်နိုင်ငံကကြားဝင်ဆောင်ရွက်ပြီးမှပါလက်စတိုင်းဘက်ကအခုလိုကြေညာတာပါ။အစ္စရေးနဲ့တိုက်ခတ်နေရတဲ့ချက်ချင်းရပ်ပစ်နိုင်တဲ့သဘောတူညီမှုမျိုးရခဲ့ပြီလို့ Islamic Jihad ပြောခွင့်ရဒေါ်ဝူရှီဟပ်ကပြောပါရယ်။ Israel ဘက်ကတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘာမှပြောဆိုရမျိုးမရှိပေမဲ့တောက်ကြနေကဆာလို့ဒီကနေ့ထိ Gaza ကမ်းမြောင်ဒေသက Israel ဘက်ကို Rocket ဒုံးကျည်နဲ့ပစ်ခတ်တိုက်ခတ်ဖို့ Syria နဲ့ Iran ကအမိန့်ပေးစေခိုင်းနေတာလို့ဒီကနေ့ပြောပါရယ်။ Syria အခြေစိုက် Iran ရဲ့ Al-Qud အဖွဲ့က Israel ကိုတိုက်ခိုက်ဖို့ Islamic Jihad အဖွဲ့ကိုစေခိုင်းခဲ့တာလို့ Israel စစ်ဘက်ပြောခွင့်ရတူဗိုမူကြီး Jonathan Corniscus ကပြောပါရယ်။ဂျီဟတ်တွေကအခုလိုတိုက်ခိုက်တယ်ဆိုပေမဲ့လည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဟားမတ်အဖွဲ့ကအဓိကတာဝန်ရှိသူအဖြစ်သတ်မှတ်ထားတယ်လို့လည်းဆိုပါတယ်။အရင်တုန်းကတော့အစ္စရေးအပေါ်တိုက်ခိုက်လာမှုနဲ့ပတ်သက်ပြီးဆီးရီးယားနဲ့အီရန်အပေါ်လက်တုံ့ပြန်မယ်လို့ Corniscus ကပြောထားတာပါ။ဂါဇာဒေသကနေပစ်ခတ်တဲ့ရော့ကက်ဒုံးကြီး30စင်းကနေ30လောက်အထိကိုဟန်သားဖျက်ဆီးနိုင်ခဲ့တယ်လို့အစ္စရေးစစ်သက်ကပြောပါတယ်။